COVID ကယောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်ရခိုင်ပြည်နယ်တစ်ခုလုံးတက်နိုင်သမျှအိမ်ပြန်မထွက်ကြဘူးညွှန်ကြားလိုက်သလိုညမထွက်ရအမိန့်ကိုပါဆက်လက်ထုတ်ပြန်ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စွတ်စွတ်ပါကယောဂါကူးစက်ပြန့်နှံ့တာကိုထိန်းချုပ်နိုင်မှုအတွက်ရခိုင်ပြည်နယ်တစ်ခုလုံးမှာဒီကနေ့ကစပြီးအိမ်မသာနေထိုင်မှုကျန်းမာရေးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားပါတယ်ကယောဂအန်ရီချုပ်တင်ကာကွယ်တဲ့အနေနဲ့ညမထွက်ရအမိန့်ထပ်မံထုတ်ပြန်သွားဖို့စီစဉ်နေတဲ့အကြောင်းရခိုင်ပြည်နယ်ကိုဗစ်ထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးကော်မတီဥက္ကဋ္ဌဗိုလ်မှူးကြီးမင်းသန်းကပြောပါတယ
်သက်ဆိုင်ရာမြို့နယ်လိုက်အုံးစေးပြီးရင်ချို့ဘိုးတို့ရတဲ့မြို့နယ်တွေကြတော့ဝါဖို့ဖို့ထုတ်ဖို့ပြရမယ်ပြီးရင်လူတွေကိုအသိပညာပေးကန့်တတ်ထိန်းချုပ်တာတွေလုပ်အောင်ပေါ့ငောင်းဖို့ထုတ်ဖို့တော့ဘိုးတင်ပြမှာပေါ့
တကြောပြန်ပြင်းရဲကူးစက်မှုစတင်ခဲ့တဲ့စစ်တွေမျိုးနယ်မှာတော့ညမထွက်ရအမိန့်ကိုပြီးခဲ့တဲ့တောက်ကြာနေ့ကစပြီးထုတ်ပြန်ထားပါတယ်။မနေ့တုန်းကကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့လိုအပ်ချက်အရာတာဝန်ထမ်းဆောင်နေသူတွေကလွဲလို့အိမ်ပြန်မထွက်ဖို့နဲ့ဈေးဝယ်တဲ့အခါမျိုးမှာလည်းတိမ်အောင်တယောက်သာထွက်ဖို့အပြင်ထွက်တဲ့အခါမှာလည်းနှာခေါင်းစည်းတက်ဆင်ထားဖို့အပါဝင်ချုပ်တင်ကာကွယ်ရေးအစီအမံတွေကိုလိုက်နာဖို့ညွှန်ကြားထားပါတယ်။လိုက်နာဖို့ပြက်ကွက်ခဲ့မယ်ဆိုရင်တဘာဝဘေးကနေဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူမှာဖြစ်ကြောင်းလည်းကက်ယောဂါကာကွယ်ထိန်းချုပ်ကူတာ၏အမျိုးသားအဆင့်ဗဟုကော်မတီကတတိပေးထားပါတယ်။ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကတော့ညွှန်ကြားချက်တွေကိုလိုက်နာမှုအားနည်းနေတယ်လို့ပြောပါတယ်
။အခုစေအဟုံလို့ပြောတယ်အိမ်မနေကြပါဒါပေမဲ့ဆရာအခုကျုံးလာတဲ့လမ်းတစ်လျှောက်မှာအပြင်မှာတွေ့နေသေးတယ်။ဒါကစားမှုနေမှုအတွက်အပြင်ထွက်ရတဲ့ထားပါအောင်တော့ထိုင်နေလူစုလူဝေးမဖြစ်သေးပါနဲ့ပြီးရင်တယောက်နဲ့တယောက်လိုအပ်လို့ဆက်ဆံရတဲ့အချိန်မှာ6ပေအကွာနဲ့ပြောဆိုဆက်ဆံမှုပေါ့နော်အပြင်ထွက်လို့ရှိရင် mask လပ်ဖို့နော်ပြီးရင်ကျွန်တော်လက်ကိုဆက်ပြတဲ့ခဏခဏဆင်ကြအောင်စေးပါ stay at home ကာလမှာအိမ်မှာအကောင်းကောင်းနားနားနေနေပေါ့နော်နားနေလို့ရတ
ယ်ရခိုင်ပြည်နယ်မှာယောဂကူးစက်မှုတွေရုတ်တရက်တိုးလာတာကြောင့်စိုးရိမ်မှုတွေလည်းကြီးထွားလာနေပါတယ်ဆိုရင်မှုတွေနဲ့အတူကာယယောဂနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသိရှိလိုပေမဲ့လည်းအင်တာနက်ဆက်သွယ်မှုတွေအပြည့်အဝမရသေးတာကြောင့်အခက်အခဲရှိတယ်လို့လည်းဘူတိတောင်မြို့နယ်လမ်းမဒုက္ခသည်စခန်းကဦးကျော်ဝင်းကပြောပါတယ်
။ကျွန်တော်တို့ကအခုရှိမှာစားရတဲ့ကအဆင်မပြေဆက်နေပါလေ။ဈေးအစောအလာရောအလုံးကင်းသေးကိုပိတ်ထားတယ်ဆိုပြီးတော့ကျွန်တော်တို့ကလည်းအစောအလာခါခင်းနေရတာပေါ့။တွေကနေပြီးတော့အပြင်ထွက်ရင်လည်း mask တက်ပြီးထွက်ရတယ်၊ကျင်လိုက်ရင်လည်းလာဆေးရတယ်၊အထွက်ဝင်လာဆေးရတယ်အဲ့တော့ရောကိုသွားချင်ရဘူးမသွားရလို့ရှိရင်ရောမသွားရဘူးနေခါခွေးတဲ့ပုံဖြစ်နေပါလေကျွန်တော်တို့ဒီအင်တာနက်လိုင်းမရဆိုတော့ခါခွေးဖြစ်နေတာပေါ့
ရခိုင်ပြည်နယ်ကိုမကြသေးခင်ကသွားခဲ့တဲ့သူတချို့မှာယောဂါပိုးရှိနေတာစစ်ဆေးတွေ့ရှိခဲ့တဲ့နောက်ယောဂါကူးစက်မှုဖြစ်နေတဲ့မြို့နယ်တွေကိုသွားခဲ့ပူးသူတွေသက်ဆိုင်ရာကျန်းမာရေးဌာနတွေနဲ့အာဏာပိုင်တွေကိုအကြောင်းကြားဖို့လေကျန်းမာရေးဝန်ကြီးဌာနကနှိုးဆော်ထားပါတယ်ရခိုင်ပြည်နယ်မှာယောဂကူးစက်မှုတွေတိုးလာနေတဲ့အခြေအနေနဲ့ပတ်သက်လို့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအစိုးရဗဟိုကော်မတီဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဒီသတင်းပတ်အစောပိုင်းကမိန့်ခွန်းပြောရမှာတော့စိုးရိမ်မှုတွေမလွန်ခဲ့ကြဘူးနဲ့တန်ဋိဌာန်ခိုင်ခိုင်မာမာနဲ့တုံ့ပြန်ကြဖို့ကိုတိုက်တွန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။